ကချင်ပြည်နယ်မြစ်ကြီးနားမြို့နယ်မြစ်ကြီးနားမြို့အပါဝင်နေရာတော်တော်များများမှာ73စီဝဲယူရခက်ခဲနေတဲ့အခြေအနေကိုတော့ရန်ကုန်ကသတင်းပေးပို့ထားတာကိုမတ်မြသစင်အောင်ကပြောပြမှာပါ။
ကချင်ပြည်နယ်ဘက်ကို73စီတဲ့ရင်ဝင်ခွင့်ပိတ်ထားလိုက်ပြီးတော့ဖွင့်ထားတဲ့စီဆိုင်တွေမှာလည်းဈေးကြီးပေးဝင်နေရတယ်လို့ပြောပါရယ်။73စီတလီတာကို15,000ဝန်းကျင်အထိဈေးပေါက်ပြီးတော့လူတလောက်လည်းဝယ်မရဘူးလို့မြစ်ကြီးနားဒေသခံတူက VOA ကိုပြောပါရယ်
။ဈေးကမတရားကြီးခုန်တက်တော့ကြီးဆိုတော့တချို့ဆိုင်တွေကလည်းမဖွင့်တော့ဘူးတရားဆိုတော့ဆိုင်တချို့တလီပဲဖွင့်နေဆိုတော့လူတွေကလည်းမရှိဘူးဆိုရင်အကြီးနေရာ300အမျိုးအချိန်နဲ့အချိန်ပြီးရဆိုတော့နည်းနည်းလေးတော့ဖြတ်တာပေါ့73စီရဖို့ကတော့ကားတွေလုံးဝပေးမဝင်တော့လားဆိုတော့မြစ်ကြီးနားဘက်တော့ကားဝင်တာတော့မတွေ့တော့ဘူးကြာဒီဘက်ကမ်ပိုင်တိုင်းပြည်ရဲ့နောက်ပိုင်းတော့မတွေ့တော့ဘူးကြာဒီမြစ်ကြီးနားဘက်ကိုကားဝင်တာဆိုစိုင်းကျဲတမားလီတို့အမျိုးတည်ပြီးတော့လာရောက်လာပြီးတော့ရှိရဲ့ဈေးရောတက်တယ်ဘူးတော့လည်းမရဘူးကြာ
ဒေတာအတွင်းမှာ73စီခက်ခဲရှိနေပေမဲ့73စီအသင်းရဲ့ဒီဇင်ဘာ2ရက်နေ့ရည်ညွှန်းဈေးမှာတော့မြစ်ကြီးနားမှာ95 octane တလီတာကို4560သတ်မှတ်ထားပါတယ်။ဖားကတ်မြို့မှာလည်း73စီကားဝင်တာမတွေ့ရဘဲစိုက်ကယ်ရီနဲ့တနိုင်တစ်ပိုင်စီတဲယူခွင့်ပေးထားတယ်လို့ဖားကတ်ဒေသခံတူကပြောပါတယ်။
ကျွန်တော်တို့ဖားကတ်မြို့တော့ဈေးတော့ပုံမှန်မရှိဘူးချင်မှာအဲဒီလိုအကျကြီးတယ်လေ။အဲ့ဒါတော့များပါတယ်တာတော့သိရှိပါဦး။တစ်ခါပြီးပြီဆိုလို့စနေတာပဲရှိရတယ်။ဈေးသိကြသိကြသာဒီတော့ပိတ်ထားလို့ပြောရတာအခုကတော့ပြန်ကြတော့ပိတ်ပြန်ရစီနေတော့မှန်တယ်ပိုင်းကြီးတယ်ပေါ့အဲ့တော့မျိုးလေးတော့တကယ်ပြန်ထားတယ်လို့ပြောပါတယ်ရှင်းဆိုင်ဒီမှာလည်းသူတို့အလေနဲ့တော့ပေါ့နော်တန်းစီရတာပေါ့အဲတန်းစီဒီမှာအဲ့လိုမျိုးထည့်ပေးတာရှိသွားတာ
ကချင်ပြည်နယ်မှာတော့73စီကဝင်ခွင့်ပိတ်ထားပြီးစိုက်ကယ်ရီနဲ့ရောင်းချပေးနေတဲ့73စီကသာဈေးကြီးပေးဝင်နေရတယ်လို့ဒေတာရင်းမီဒီယာတွေမှာလည်းဖော်ပြပါရယ်စစ်ကောင်စီနဲ့လက်နက်ကင်တော်လှန်ရေးအဖွဲ့အစည်းတိုက်ပွဲတွေကြောင့်ချင်းပြည်နယ်စကိုင်းတိုင်းနဲ့ရှမ်းမြောက်ပါဝင်ကချင်ပြည်နယ်မှာလည်းပြီးခဲ့တဲ့နှွေမှာတတရအပတ်လောက်ကစပြီး73စီဝယ်ယူရေးအခက်တွေ့နေတယ်လို့ဒေတာခန်တွေကပြောပါရယ်စီပတိပခရီပြင်းထန်နေတဲ့ဒေတာတွေဘက်ကို73စီဖြတ်တောက်မှုတွေလုပ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာ73စီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီဘက်ကတော့စီဇန်တွေမှာတက်မှတ်ထားတဲ့ရည်ညွှန်းဈေးတွေအတိုင်းရောင်းချတာရှိမရှိစီအရေးသွေးမှန်ဒီကိစ္စတွေကိုအတိတ်ကစစ်ဆေးပေးနေပြီးလက်ရှိလူမှုကွန်ရက်ပေါ်မှာပြန်နေတဲ့မြို့နယ်အလိုက်စီခွဲတန်းလျှော့တယ်ဆိုတာမဟုတ်ဘူးလို့ VOA ကိုဖြေဆိုထားပါတယ်ရှင်။